2000ခုရွှေဝါရောင်တန်ကအရေးခင်းမှာပါဝင်ခဲ့တဲ့ဆရာတော်တစ်ပါးဖြစ်တဲ့ဘဝအလင်းဆရာတော်ဦးတော်ပိတစာရေးဆရာအလင်ကာကျဲကိုတက်မတော်အားဂုံတိတ်ခါကြဆင်းအောင်ပုတ်ခတ်ရေးသားတဲ့ဆိုတဲ့ဆွဆွဲချက်နဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်မူဒုတိယဗိုလ်မှူးကြီးမျိုးခိုင်ဝင်းကတရေလိုလှုပ်ပြီးအမရပူရမြို့မှာရဲစခန်းမှာဆက်သွယ်ရေးပုံမှန်66ကြောက်ကာကြီးနဲ့မှုဖွင့်ထားတယ်လို့သိရပါတယ်။မန္တလေးအမရပူရမြို့ရဲစခန်းကစခန်းမှုဦးဆန်းဝင်းကအမှုနဲ့ပတ်သက်လို့အတည်ပြုပြောကြပါတယ်
။ဟုတ်ကဲ့ဗျာဟိုကတကွန်နည်းနည်းညပိုင်းကပြောနေတယ်ဟော။တောက်တော့ပြီလား။66ကြောက်ကာကြီးပါပဲဗျာ။ဟော။လေဘန်နဲ့စစ်တမ်းကျုပ်ပါခဏ။လိုက်ရှာတော့မရှိသေးတဲ့သူ။ဒီဟိုရဲစခန်းကတော့ခုနပဲတော့ဘာလို့ပြောလား။ဒါရေလုံကပြေဆောင်တော့ဘုရင်ကျောင်းလုပ်ပြီးပူတာပဲကြောက်ကြတာအားမရှိတော့
တိုင်းပြည်အကြက်တဲဖြစ်နေချိန်မှာအခုလိုအခြေအနေတွေအကြောင်းအရာတွေမဖြစ်စေချင်ဘူးလို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတင်းကလူအခွင့်ရေးရှေ့နေဦးသိန်းတန်းဦးကပြောပါတယ
်ဟုတ်သူက bright တလို့တဲ့ဖုန်းကြီးပဲ Facebook မှာသူကကြာခဏတွေ့ရတယ်ပေါ့ဟိုတက်တက်ကြောက်ကြောက်နဲ့ကြာရင်ကြာတယ်မကြာရင်ဒီနေ့ထန်ထန်ကြီးတာမျိုးလေးတော့ကျွန်တော်တွေ့တယ်တန်မှန်ပုတ်ွားရဟန်းတော့ပေါ့နော်သူကသူလုတ်ပြလုတ်တိုက်တဲ့ဒီ bright တလို့ခန်းနေလုံနေတယ်ကျင့်ဝင်တဲ့စိတ်ခံကြည့်အောင်နေလို့ကျွန်တော်ထင်တယ်ကျွန်တော်ကတော့တူပြောချင်တယ်ဗျာအခုကကျွန်တော်တိုင်းပြည်ကဘေးချမ်းနေကြတော့ကျုံနေစီးပွားရေးရောနိုင်ငံတကာမှာလည်းအချက်တွေအကျိုးနဲ့ပေါ့ဗျာနှစ်ပြားတောင်မတန်တော့ဘူးနော်ဟိုတကယ်ကိုအုံနေကျင်းနေ why base ဆုခါတဲ့အနေအထားပေါ့အဲ့လိုအခြေအနေမျိုးမှာကျွန်တော်ဒီလိုကိစ္စတွေမဖြစ်စေချင်ဘူးအခြေအနေကြားမှာပေါ့
ရှူဝါရောင်လှုပ်ရှားမှုမှာဥဆောင်ပါဝင်ခဲ့ဘူးသူဆရာတော်မင်းတုံညာကအခုလိုဆရာတော်ဦးတော်ပိတာကဝေဖန်ထောက်ပြတာကိုအပြစ်မမြင်ပဲစစ်တပ်ကမိမိတို့ရဲ့အားနည်းချက်ကိုပြုပြင်ပြီးတရားစွဲထားတာကိုလည်းရုတ်သိမ်းစေချင်တယ်လို့မိန့်ပါတယ်
အခုဒီလို60ကျောင်းကနေအခုဖြစ်နေလေဆိုတာတကယ်တမ်းကြီးဆိုလို့ရှိလို့ရှိရင်ဒါဆရာတော်တပါးအနေနဲ့ရေးတဲ့ဥစ္စာကိုဝေဖန်ထောက်ပြတာနော်ဆရာတော်ပြောတာအချက်တရားလည်းတကယ်ကြံကြည့်မယ်ဆိုလို့ရှိရင်ဒါစစ်တပ်ကိုလည်းတိုင်းပြည်ပြည်သားတွေကမုန်းနေတာကိုမလိုလားတဲ့အတွက်ကြောင့်စစ်တပ်ကိုတိုင်းပြည်ပြည်သားတွေဖြစ်လာစေခြင်းနဲ့အားကိုးစေခြင်းနဲ့ဒါတွေအတွက်ဆရာတော်ကနေပြီးတော့ဒါဟာဝေဖန်ထောက်ပြတာဖြစ်တယ်ပေါ့နော်ဒါကြောင့်မလို့ဒီလိုဝေဖန်ထောက်ပြတဲ့အပြည့်အစုံအနေနဲ့ဝေဖန်ထောက်ပြတာကိုဒီတက်မတော်အနေနဲ့ပေါ့မိမိတို့ဟာအပြည့်အစုံအနေနဲ့တန်ခါတစ်ပါးကဝေဖန်ထောက်ပြတာပါလားလို့သိပြီးတော့မိမိတို့ဘက်ကနေပြင်သင်းတာကိုပြင်နေသေးဆိုလို့ရှိရင်ဟိုပြည်သူတွေကလည်းပဲအမုန်းပွားမှာမဟုတ်ဘူးအခုလိုမျိုးတန်ခါတော်တစ်ပါးကိုထောင်ကျစေခြင်းနဲ့စစ်တပ်ကနေပြီးတော့အောင်ကြစေခြင်းနေတယ်ဟေ့ဆိုရင်ပို့ပြီးတော့အမုန်းတရားတွေပေါ့နော်ပြည်သူလူထုကငကိုရမှတာဟာစစ်တပ်ကိုအမြင်မကြီးနေတာမုန်းပြီးနေတာဟာပို့ပြီးတော့အမုန်းပွားစေတယ်ပေါ့နော်စစ်တပ်တွေကိုဦးနှောက်အနေနဲ့ဒါဟာမဖြစ်စေချင်ဘူးစစ်တပ်အနေနဲ့အခုဆဲထားတဲ့အမှုကိုပြန်လည်ပြီးတော့ရုပ်သိမ်းစေချင်တယ်ပေါ့
တက်မတော်က66ကာကြီးနဲ့အမှုဖွင့်တိုင်ကြားခံရပြီးလာပေါင်းများစွာဖမ်းဆီးအမှုရင်ဆိုင်ခံခဲ့ရဘူးသူတဦးဖြစ်တဲ့သတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးကျော်မင်းဆွေကတက်မတော်ကအင်အားကြီးတဲ့သူဖြစ်နေတဲ့အတွက်အခုလိုပြောဆိုနေတာတော့ကိုအရေးယူတာမဟုတ်ပဲခွင့်လွှတ်တည်ခံခြင်းဖြင့်အဖွဲ့အစည်းရဲ့ရင်းချက်မှုကိုပြတင်တယ်လို့သုံးသပ်ပြောဆိုပါရတယ်
။တမတော်အနေနဲ့ကတော့ဟိုတည်တဲ့ပို့ပြီးတော့သဘောထားကြည့်ဖို့လိုမယ်လို့ထင်တယ်နော်။ဒီလိုမျိုးပြောတာတော့ကိုဟိုဆက်ဆက်တိမကန်ဖြစ်နေလို့ရှင်တမတော်ရဲ့ဟိုဂုံတိတ်ခါအဆင့်တန်းကိုကိုယ့်အကူဆွဲချတယ်လို့ဖြစ်မှာစိုးရတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီတမတော်အပေါ်မှာဒီတမိုင်းနဲ့တိတ်ကာလ88နောက်ပိုင်းတမတော်ပေါ်မှာနိုင်ငံသားတွေကခင်လွဲနေတဲ့ကိစ္စတွေရှိတယ်။အမြင်မကြည်လင်မှုတွေရှိတယ်နော်။အဲ့တော့အမြင်ပြင်းမှုတွေထင်မှားမှုတွေရှိတယ်။တမတော်ကလက်နဲ့အင်အားရှိတယ်။နိုင်ငံရေးအရာလည်းဖွဲ့စည်းပုံအခြေခံဥပဒေမှာ95ရာခိုင်နှုန်းယူထားတယ်။အုပ်ချုပ်ရေးမှာလည်းနော်ဒီလိုပဲပေါ့နော်။အဲ့တော့ပြီးတော့လည်းလက်တွေ့လည်းဒီပြည်ထောင်ရေးကိုကုတ်ကဲနေတာလည်းတမတော်ဖြစ်ပေါ့နော်။အဲ့တော့ကိုကအာဏာရှိနေတဲ့သူပေါ့နော်ပြောမယ်ဆိုလို့ရှင်။ကိုကအာဏာရှိနေတဲ့သူဖြစ်တဲ့အတွက်ပို့ပြီးတော့ကိုကသဘောထားကြီးပြလိမ့်မယ်ကိုယ့်ရဲ့စိတ်ခါတက်လိမ့်မယ်။အကယ်၍ကိုကအဲ့ဒါနဲ့ဆန့်ကျင်ပဲလုပ်နေလို့ရှိရင်တော့ဟိုပြည်သူဒီတက်မတော်ပေါ်မှာအမြင်မကြည်လင်မှုတွေကိုပြေပြောက်အောင်နော်တူးစားတိဆောက်နေတဲ့တက်မတော်ရဲ့ပုံရိပ်ကိုကိုယ့်အကူပြန်ပြီးတော့ခြာရရောက်မှစိုးတယ်
။ဆရာတော်ဦးတော်ပိတာဟာ Pride တလုံငန်းကိုလည်းများစွာလုတ်ကင်နေတဲ့ဆရာတော်တပါးဖြစ်ပါတယ်။ရေဘေးမီဘေးတပါးဘေးအပါဝင်စစ်ဘေးရောက်သူတွေကိုလည်းကူညီကိစ္စနေတာဖြစ်ပါတယ်။တက်မတော်က66ကာကြီးနဲ့အမှုဖွင့်အရေးယူခဲ့တာဟာအရင်ကလည်းအမှုအများပြားရှိခဲ့ပြီးအခုလိုရဟန်းတန်ခါကိုတိုင်ကြားအရေးယူတဲ့အပေါ်မှာဝေဖန်မှုများပြားရှိနေပါတယ်ခင်ဗျာ။